တရုတ်နိုင်ငံဝူဟန်မြို့ကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့က COVID-19 ဆင်းရဲစုံစမ်းစစ်ဆေးဖို့ရောက်လာချိန်မှာပဲတရုတ်နိုင်ငံအနောက်မြောက်ပိုင်းမှာဒီရောဂါဖြစ်ပွားမှုတွေတိုးလာနေပြီးအခု၈လအတွင်းပထမဆုံးဖြစ်တဲ့ဒီရောဂါနဲ့တိုက်ဆုံးမှုကိုကြက်တပေးနေမှာတွေ့ရတယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။တရုတ်မှာအခုချိန်အထိတိုက်ဆုံးရသူ4600ကျော်ရှိပါတယ်။နိုင်ငံတွင်းကိုရိုနာဗိုင်းရပ်စ်အတွက်ကန့်သတ်မှုတွေတင်းတင်းကြပ်ကြပ်ချထားတယ်လို့ရောဂါရှိသူကိုခြေအခံလိုက်ထိန်းချုပ်မှုတွေလုပ်တဲ့အတွက်ဒီရောဂါနဲ့တိုက်ဆုံးရသူဟာတခြားနိုင်ငံတွေနဲ့ရှင်နေပါတာဖြစ်ပါတယ်။တရုတ်နိုင်ငံမှာနှစ်တကူအားလိုက်ရကျင်းပမယ့် February မတိုင်ခင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုထိန်းချုပ်နိုင်ရေးအတွက်ဘေကျင်း၊ဟာဘင်းနဲ့တခြားဒေသတွေကဒေသခံ20ကျော်အတွက်ကန့်သတ်ပိတ်ပင်မှုအမျိုးမျိုးကိုချမှတ်ထားတာပါ။ဒီရောဂါဆင်းရဲတိကျလွတ်လပ်တဲ့စုံစမ်းမှုတွေခွင့်ပြုဖို့အတွက်တောင်းဆိုနေတဲ့နိုင်ငံတွေနဲ့တရုတ်နိုင်ငံကြားတန်တမာရေးသဘောတူညီချက်မရနိုင်ပဲဖြစ်နေရကနေတစ်နှစ်လောက်ဆင်းရဲပြီးမှ WHO စုံစမ်းမှုတွေအခုချက်တပင်းနေမှာဝူဟန်ကိုရောက်လာတာဖြစ်ပါတယ်။2019မှာဝူဟန်မှာစတင်ခဲ့တဲ့ဒီကရောဂါဟာကမ္ဘာတစ်လွှားကိုပြန့်သွားခဲ့ပြီးအခုဆိုအကူးဆက်ချမ်းရသူ92တန်းကျော်နဲ့တိုက်ဆုံးရသူက2တန်းနီးပါးရှိနေပြီလို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။